မြန်မာနိုင်ငံကဆေးဘေးဒုက္ခသည်တွေခိုးလုံနေထိုင်နေတဲ့ထိုင်းမြန်မာနယ်စပ်ကနှုတ်ဘူးဒုက္ခသည်စခန်းမှာနိုဘာလ28ရက်မနက်ပိုင်းကမီးလောင်လို့ဒုက္ခသည်စခန်းတွင်ကနေသုံးလုံးပျက်စီးသွားခဲ့ရပါတယ်။ဒီမီးလောင်မှုကြောင့်ပျက်စီးဆုံးရှုံးမှုကဘန်းငွေသိန်းကျော်ဘူးလောက်ရှိတဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ခရိုင်အုံဖန်မြို့နယ်ထဲမှာရှိတဲ့မြန်မာဆေးဘေးဒုက္ခသည်တွေခိုးလုံနေထိုင်နေတဲ့နိုဘိုဒုက္ခသည်စခန်းမှာနိုဝင်ဘာလ28ရက်နေ့မနေ့9နာရီကျော်အချိန်လောက်ကမီးလောင်မှုဖြစ်ပွားခဲ့တာပါ။ဝါယာကြိုးကနေစတင်လောင်ခဲ့ပြီးမီးဖိုတွေက gas oil ထပြီးပောက်ကွဲခဲ့တာကြောင့်တခြားအိမ်တွေကိုပါကူးဆက်ပြီးတော့မီးတွေထက်လောင်ခဲ့တယ်ဆိုပြီးနိုဘိုဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါဗျ။ရက်ွက်6မှာရက်ွက်6အိမ
်ကဝါယာကြိုးကနေစလောင်တာတဲ့။ဟုတ်အိမ်3လုံးမှာပြောမှဆိုလို့ရှိရင်3လုံးပေါ့ကလုံးသုံးလုံးမြောက်ဖြစ်သွားတာပေါ့တစ်လုံးကတော့နှလုံးကတော့လုံးပြကြသွားတယ်နောက်တတိယတစ်လုံးကတော့တချမ်းပေါ့တချမ်းပါသွားတာအဲ့ဒီ3လုံ
းမိလာမှုကြောင့်လူ25ယောက်လောက်အိုးအိမ်မဲ့ဖြစ်သွားခဲ့ပြီးထိခိုက်သေးဆုံးတာတွေတော့မရှိခဲ့ပါဘူးဒါပေမဲ့မိလာမှုကြောင့်ဒုက္ခသည်တွေစိုးရိမ်မှုတွေဖြစ်ပွားခဲ့ရတယ်လို့လည်းဆိုပါတယ
်စိုးရိမ်စိတ်တွေဖြစ်တာပေါ့အမအချင်းကျယ်ပဲတန်ငူတဲ့လူကလည်းငူဒါပေမဲ့ကိုယ့်အိမ်ပါမလားသူ့အိမ်ပါမလားဒီမှာလဲဝိုင်းဆွဲရပြီးတော့အကုန်လုံးတယောက်မှဟောမဖြစ်နိုင်တော့အလုပ်တွေလည်းမလုပ်နိုင်တော့လက်တွေချီချီတုံတော့တခါလဲအုံးနဲ့အကုန်လုံးပြေးကြပြီးတော့မှငိုတဲ့လူကလည်းငိုအဲ့လိုမျိုးတွေဖြစ်ကုန်ကြတာပေါ့အားလုံးကတော့အိုင်နာလူတွေဆိုရင်တော့ပူဆိုးတာပေါ့ငိုတဲ့လူတွေကငိုပြေးကြတော့အတော်ကြီးတယောက်ဆိုလို့ရှိရင်အမှအထုတ်လူဆွဲရောမတက်ကြီးကိုသူ့ခေါ်လို့လည်းမရဘူးတတိလေးလိပ်ပြီးတော့မှ
2019ခုနှစ်မတ်လတုန်းကနိုဘိုစခန်းမီးလောင်ရာမှာအင်ဂျင်90ကျော်မီးလောင်ခဲ့ပြီးလူ400ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။နိုဘိုဒုက္ခသည်စခန်းဟာလူဦးရေ 14,000 ခန့်ရှိတဲ့ဒုက္ခသည်စခန်းဖြစ်ပါတယ်။မြန်မာဆိုရနဲ့ကရင်အမျိုးသားစီယုံ KNU တပ်ဖွဲ့တို့ကြားတိုက်ပွဲများကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ကရင်ဒုက္ခသည်များထားဖို့အတွက်ဒီစခန်းကို1998ခုနှစ်ကစပြီးတည်ထောင်ခဲ့တာပါ။ထိုင်းမြန်မာနယ်စပ်မှာနိုဘိုစခန်းအပါဝင်ဒုက္ခသည်စခန်း9ခုရှိပြီးလူဦးရေ9000ကျော်ခိုးလုံနေထိုင်နေတာဖြစ်ပါတယ်ရှင်။